American ပြည်ထောင်စုက NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပေါ်သူ့ရဲ့ထောက်ခံအားပေးမှုကိုထက်လောင်းအတည်ပြုခဲ့ပါတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ်တည်ထောင်ခဲ့တဲ့18နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်တဲ့အင်္ဂါနေ့မှာ American နိုင်ငံခြားရေးဌာနကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ကြေညာချက်မှာ NLD ပါတီ NLD ခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့မြန်မာနိုင်ငံသားအားလုံးအတွက်လွတ်မြောက်ရေးဒီမိုကရေစီရရှိရေးနဲ့လူခွင့်ရလေးစားမှုတွေတိုးမြင့်လာအောင်လှုပ်ဆောင်နေကြတဲ့ကမ္ဘာတဝန်းကလူအလုံးရဲ့နောက်ပိုင်းမှာနောက်မှာဆက်ပြီးရည်တည်နေမယ်လို့ဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာချင်းဖတ်ခဲ့တဲ့နောက်ဆုံးရွေးကောက်ပွဲမှာ NLD ပါတီအနိုင်ရခဲ့ပြီးတဲ့နောက်15နှစ်အတွင်း NLD ပါတီနဲ့ပါတီဝင်တွေအနေနဲ့နိုင်ငံအနာဂတ်ကိုကူညီပုံဖော်တဲ့နေရာမှာပါဝင်ခွင့်မရသလိုသူတို့ရဲ့နိုင်ငံရေးလုပ်ပိုင်ခွင့်တွေလည်းမရှိဘူးလို့မှတ်ချက်ချထားပါတယ်။ရန်ကုန်မြို့က NLD ရုံးချုပ်မှာအချင်းယုံချင်းပါခဲ့ရတဲ့နှစ်ပတ်လည်နေ့အခမ်းအနားကို NLD ပါတီကိုထောက်ခံအားပေးသူ300လောက်နဲ့တကွနိုင်ငံခြားတန်တမန်တွေခုနတမကအရာရှိတွေတခြားပါတီတွေကကိုယ်စားလှယ်တွေနဲ့တရင်ဌာနတွေတက်ရောက်ခဲ့ကြပါတယ်။